ြင်သစ်နိုင်ငံကိုရောက်နေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအသိုင်းအဝိုင်းကသတိမူနားလည်စေချင်တယ်လို့ပြင်သစ်သမ္မတလွှတ်တော်ဥက္ကဋ္ဌအပါအဝင်အစိုးရပိုင်းထိပ်သီးအကြီးအကဲတွေနဲ့တွေ့ဆုံပြီးပြောဆိုလိုက်ပါတယ်ပြည်ပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံရဲ့အစိုးရရန်တရားဆိုင်ရာဖွဲ့စည်းအုပ်ချုပ်ပုံနဲ့လွှတ်တော်ပိုင်းဆိုင်ရာလုံထုံးလုံနည်းတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးကြမှာဖြစ်တယ်လို့ပြင်သစ်နိုင်ငံကမြန်မာအရေးသုံးသပ်သူကလည်းပြောပါတယ်ဒီသုံးရတာခီးစဉ်အတွင်းပြင်သစ်စစ်တပ်ကတူပြင်သစ်လွှတ်တော်ထုတ်ကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်အပြည့်အစုံကိုတော့မတ်စုမုံကစူးစီးတင်ပြပေးမှာပါရှင်
ပြင်သစ်နိုင်ငံပါရီမြို့ကိုဧပြီလ14ရက်နေ့နေ့လယ်ပိုင်းမှာရောက်ရှိလာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဧပြီလ15ရက်နေ့မနက်ပိုင်းမှာတော့ပြင်သစ်သမ္မတဖရန်ဆွာအိုလန်းနဲ့တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဗတ်ပေါင်းစုံကပြည်ပခါတွေကိုဖြည့်ရှင်ရေးမှာနိုင်ငံတကာအနေနဲ့မှန်မှန်ကန်ကန်နားလည်ပြီးတော့ကူညီနိုင်အောင်စူးစမ်းဖို့လိုတဲ့အကြောင်းပြင်သစ်သမ္မတနဲ့တွေ့ဆုံအပြီးကျင်းပတဲ့သတင်းသာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားသွားခဲ့ပါတယ
် There are a number of issues of great importance to our country at this moment and we would like all our friends and well-wishers to be aware of these What we need is awareness and
ဒီချိန်မှာကျမတို့နိုင်ငံအတွက်သိတ်ကူအရေးကြီးတဲ့ကိစ္စရပ်တွေအတော်များများရှိပါတယ်။ဒီကိစ္စတွေကိုကျမတို့ရဲ့မိတ်ဆွေတွေနဲ့ကျမတို့အတွက်စုမွန်ကောင်းတောင်းပေးနေသူတွေသိစေချင်ပါတယ်။ကျမတို့ရဲ့ပြဿနာတွေကိုအများသတိမူလာတာနဲ့အမျှနားလည်စေချင်ပါတယ်။ကျမတို့နိုင်ငံရဲ့အခြေအနေဟာအပေါ်ယံမဆိုသလောက်သာမြင်နေကြရတာထက်တကယ်ရှိနေတဲ့ပြဿနာတွေကိုမှန်ကန်တဲ့နည်းလမ်းနဲ့မကင်တွယ်မချင်းချက်ချင်းလည်ငင်းပြောက်ွယ်တော့မှာမဟုတ်ပါဘူး။
ပြင်သစ်နိုင်ငံခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာပြင်သစ်သမ္မတပြင်သစ်နိုင်ငံသားရေးဝန်ကြီးလော်ရန့်ဖက်ဘူရက်အပါအဝင်အစိုးရပိုင်းခေါင်းဆောင်တွေစစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံပြီးဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းကလက်ရှိနိုင်ငံရေးအခြေအနေအစိုးရပိုင်းဆိုင်ရာအုပ်ချုပ်မှုရန်နေရာလဲပတ်မှုကိစ္စတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးဖို့ရှိတယ်လို့ပြင်သစ်နိုင်ငံရောက်မြန်မာအရေးသုံးသပ်သူဦးအောင်ကိုကပြောပါတယ
်ဒေါအောင်ဆန်းစုကြည်ကတဲ့သူကအထူးသဖြင့် institutional issues ဘောနိုင်ငံတော်ကိစ္စတွေပေါ့နိုင်ငံတော်ဖွဲ့စည်းပုံတို့နိုင်ငံရေးနိုင်ငံတော်ကိစ္စတွေနဲ့ပတ်သက်ပြီးသူကအရာဟိုကသူကတော့ဆန်းစုကြည်အဓိကထားတဲ့အဲ့ဒီအရေးကြီးတဲ့အဓိကကဏ္ဍမှာထားပြီးတော့ဆွေးနွေးမယ်ဆိုတဲ့သဘောတွေပေါ့
ဒေါအောင်ဆန်းစုကြည်ဟာပြင်သစ်နိုင်ငံခီးစဉ်အတွင်းမှာပြင်သစ်စစ်တပ်ကတူကိုတွားရောက်လည်လာမှာဖြစ်ပြီးတော့စစ်တပ်အကြီးအကဲတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာပြင်သစ်လွှတ်တော်ကိုတွားရောက်ပြီးလဲပြင်သစ်လွှတ်တော်ဥက္ကဋ္ဌClock Badulon နဲ့တွေ့ဆုံပြီးလွှတ်တော်ပိုင်းဆိုင်ရာလွှတ်တော်ရေးရာခန္ဓာတွေနဲ့2015ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေကိုဆွေးနွေးကြဖို့ရှိပါတယ
်။အထူးသဖြင့်ကသူကပြင်သစ်ပါလီမန်ဥက္ကဋ္ဌအဲ့ဒါ Mr. Claude Badulon ပြင်သစ်ပါလီမန်ဥက္ကဋ္ဌသူနဲ့လည်းတွေ့မယ်2015ရွေးကောက်ပွဲမလုတ်ခင်မှာမဖြစ်ခင်မှာဆွေးနွေးတဲ့ကိစ္စတွေပဲဖြစ်မယ်လို့သူတို့ယူဆတယ်တဲ့အဲ့ဒါကိုဒေါ်အောင်ဆန်းစုကြည်ကအဓိကထားတယ်ထားပြီးတော့ဆွေးနွေးမယ်ပေါ့
ပြင်သစ်ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာပြင်သစ်ကအမျိုးသမီးရင်းကြီးတူဦးနဲ့တွေ့ဆုံပြီးအမျိုးသမီးအခွင့်အရေးအမျိုးသမီးရေးရာလှုံ့ရှားမှုတွေနဲ့အမျိုးသမီးခန္ဓာမြင့်တင်ရေးကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့လည်းဦးအောင်ကိုကပြောပါတယ
်အစိုးရအဖွဲ့မပြောင်းခင်မှာဖြစ်ခဲ့တဲ့သမရာရဲ့တော်ရေးဆိုရေးရှိတဲ့ဝန်ကြီးမှပဲသူက social affairs မှာသူကပြည်ဝန်ကြီးဖြစ်တော့သူ့နာမည်က Mrs. Najat Balu Bakterson မဟုတ်လေအဲ့ဒီအမျိုးသမီးဝန်ကြီးနဲ့ကတော့သူကမျိုးသမီးကိစ္စတွေနော်မျိုးသမီးခွင့်ရေးပေါ့စသဖြင့်သူ့အကြောင်းတွေကိုဗမာပြည်တွင်းစသဖြင့်သူတို့ဆွေးနွေးဖို့နော်အဲ့ဒါကိုသူကအဓိကထားတယ်ကျွန်တော်တော့နိုင်ငံရေးကိစ္စတွေပေါ့
ပြင်သစ်နိုင်ငံခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ကအထက်နိုင်ငံတော်အကြီးအကဲတွေလွှတ်တော်ရေးရာနဲ့စစ်တပ်ပိုင်းဆိုင်ရာကိစ္စတွေကိုအလေးထားဆွေးနွေးမှာဖြစ်လို့ဒီတစ်ချိန်မှာတော့ပြင်သစ်နိုင်ငံရောက်မြန်မာမိသားစုတွေကိုတီးတန့်အချိန်ပေးတွေ့ဆုံနိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ဧပြီလ15ရက်နေ့နေ့လယ်ပိုင်းလောက်မှာတော့ဒေါအောင်ဆန်းစုကြည်တဲခိုတဲ့ဟိုတယ်ရဲ့ရှေ့မှာမိနစ်ပိုင်းလောက်မြန်မာတချို့ကနှုတ်ဆက်ပန်းစီပေးခွင့်တော့ရခဲ့တယ်လို့ပြင်သစ်နိုင်ငံကမြန်မာအရေးလှုပ်ရှားသူကိုထွေးကပြောပါတယ်
။သမရနဲ့တွေ့တယ်အခုဖော့တော့ပြန်လာတယ်ပေါ့။ပထမကတော့ကျွန်တော်တို့ကတွေ့မယ်လို့စီစဉ်ထားတယ်ဗျာ။ကျွမလို့စဉ်းစားပြီးတော့သူတို့နိုင်ငံတိုင်းဝန်ဆောင်တာဒေါအောင်ဆန်းစုကြည်အရန်ကြီးကိုအချိန်ကမရတဲ့အတွက်ကျွန်တော်တို့မစီစဉ်ပေးနိုင်ပါဘူးဆိုဖြတ်လိုက်တယ်။အဲ့မတိုင်ခင်မှာသူတို့ကတည်ကြတယ်ပြောလို့ကျွန်တော်ကအဲ့အင်္ဂလန်အရိုဒိန်းမတ်ကရိုနယ်သာလန်အရိုတွေ့ကျင်တဲ့လူတွေကရောက်နေတာရှိတယ်။အဲ့ဒါသူတို့စိတ်ကျေနပ်အောင်ကျွန်တော်ကဒီဟိုတယ်အဝင်ထွက်မှာခဏ9မိနစ်လောက်တွေ့ရအောင်စီစဉ်ပေးတာလို့လို့ရှိရင်ဘာမှမရှိဘူး။ဘာလို့ဘယ်လိုပြောလဲ။ဘာစီစဉ်မှမရှိဘူး။သူဟိုတယ်ကားပေါ်ကဆင်းလာတယ်ကျွန်တော်တို့သူ့ကိုပန်းစီပေးတယ်နှုတ်ဆက်လိုက်တယ်နည်းနည်းတော့ပါနှုတ်ဆက်လိုက်တယ်နှုတ်ဆက်တော့သူကပြောတာဟို ူးတဲ့ဟိုအခုတဲ့အခုချက်ချင်းဟိုတဲ့ဝစားလဲပြီးပြန်ထွက်အောင်မလို့အချိန်မရှိလို့ကျွန်တော်နဲ့စကားမပြောနိုင်တာခွန့်လို့ပါတယ်အဲ့ဒါပဲပြောတာကျွန်တော်ဘာမှမပြောဘူ
းပြင်သစ်ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာလူမှုစည်းဝါးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကောင်ဆယ်ကိုတွားရောက်ပြီးတော့လေ့လာဖို့ရှိပါတယ်ဧပြီလ16ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ပြင်သစ်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပြီးဧပြီလ18ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ရှင်